ရန်ကုန်တိုင်းဒေသကြီးကြောက်တရားမြို့နယ်အင်းဝအချုပ်ဆိုင်ကအိမ်အကူမိန်းကလေးနှစ်ဦးကိုနှိပ်စက်တဲ့ခဲ့တဲ့ဆိုတဲ့ဆွဆွဲချက်အပါအဝင်မြို့နယ်အတွင်းကလေးငယ်တွေပေါ်မှာနှိမ်ပတ်နှိပ်စက်မှုတွေကိုနိုင်ငံတော်သမ္မတရုံးကနေအလေးထားစောင့်ကြည့်နေတဲ့အကြောင်းမနေ့ကထုတ်ပြန်ကြေညာလိုက်ပါတယ်ဒီတော့တွင်မှာပဲအိမ်အကူမိန်းကလေးတွေနှိပ်စက်ခံရတဲ့အမှုမှာဂျားကနေညှိနှိုင်းဆောင်ရွက်ပေးခဲ့တဲ့မြန်မာနိုင်ငံလူ့ခွင့်ရေးကော်မတီရဲ့ကော်မရှင်ရဲ့လှုပ်ရက်ဟာဥပဒေကိုချိုးဖောက်တဲ့လှုပ်ရက်ဖြစ်လို့အရေးယူတဲ့သလားဒါမှမဟုတ်ကော်မရှင်အဖွဲ့ဝင်တွေဘက်ကပြဋ္ဌာန်းချက်တွေအတိုင်းဆောင်ရွက်တာပါလို့ဆိုလာတဲ့အတွက်ဒီကော်မရှင်ရဲ့ပြဋ္ဌာန်းချက်တွေကိုပဲပြင်ဆင်တဲ့သလားစတဲ့မေးခွန်းတွေလည်းထပ်ပေါ်နေပါတယ်မတ်အင်ဂျင်နိုင်ကအပြည့်အစုံတင်ဆက်ပေးမှာပါရှင
်ဒီအခြေအနေနဲ့ပတ်သက်လို့ဥပဒေပညာရှင်လည်းဖြစ်အမျိုးသားလွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဦးအောင်သိန်းက VOA ကိုအခုလိုပြောပြပါတယ
်လူ့ခွင့်ရေးကော်မရှင်ဆိုတာကလူ့ခွင့်ရေးမတရားမြင်နာမှုတွေမတရားပြုခြင်းမှုတွေခံရတဲ့ကိစ္စတွေကိုနိုင်ငံတော်သမ္မတနဲ့ဒီအဖွဲ့အစည်းအနာပိုင်းအဖွဲ့အစည်းအစဉ်တို့ကတင်ပြအစီရင်ခံပြီးပြောရမှာပဲ။ကြံပေးရမှာပဲပေါ့နော်။အခုကိစ္စကလေးလေးရဖြစ်တော်မူဟာအင်မတန်မှအကြီးကျယ်ဆိုးတဲ့ကိစ္စကြီးဖြစ်တယ်ပေါ့နော်။အဲ့ဒါကိုကော်မရှင်ကအစီအလဲဆောင်ရပေးပါတယ်ဆိုုံနဲ့လုံလောက်မယ်လို့ကျွန်တော်မထင်ဘူး။သူ့ဥပဒေရလေဒီလောက်ထိရာဇဝမှုကျူးလွန်လောက်တဲ့ပြစ်မှုပေါ်ပေါက်နေတာကိုရှင်းနိုင်ပေးပိုင်권လည်းသူ့မှာမရှိဘူး။နော်သူ့ဟာရှင်းနိုင်ပေးပိုင်권ဆိုတာအခြားခြားသောပြဿနာများ၏နဲ့မတူဘူးအခုဟာ။အဲ့တော့အဲ့ဒါကိုကျွန်တော်ကဆန္ဒမူလာထားပြီးပြောမှဆိုရင်ကော်မရှင်ရဲ့ဆောင်ရွက်ချက်ဟာကျွန်တော်တို့ကတရားမျှတမှန်ကန်တဲ့ဆောင်ရွက်မှုလို့နော်သူ့လူပိုင်권ပေးတဲ့ပုံနဲ့ကျော်လွန်ပြီးဆောင်ရွက်တယ်လို့ပဲကျွန်တော်ကအဲ့လိုမြင်တယ်
ဒါဆိုရင်ဒီလူ့ခွင့်ရေးကော်မရှင်ဘက်ကရောသူတို့ရဲ့ဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးတော့တောင်းပန်နိုင်ဖို့အလားအလာရှိနိုင်မလားရှင
်။ဒီအရတော့ဒီအဖွဲ့အစည်းတွေကကျွန်တော်တို့ပြီးရတဲ့အစဉ်လာကြည့်တော့တောင်းပန်နေဆိုတဲ့စကားလုံးတွေသို့3-3%တာမရှိဘူးပေါ့ဗျာ။ဒါပေမဲ့လွတ်လပ်တဲ့ကော်မရှင်တွေကမိမိအမားကိုမိမားပါတယ်လို့ပြောလို့ပြည်သူလူထုကလက်ခံကျင်နိုင်ရင်တော့ဒီကော်မရှင်ကအပြစ်သားဆက်ရှိပေါ်ဗျာတကယ်လို့ဝန်ခံမှုတောင်းပန်မှုဝင်လေးရဆိုရင်တော့ဘာပြောပြိခါရှိစွာနဲ့မိမိဘလို့ဆောင်ရွက်တယ်လဲဆိုတာကိုယ်လမ်းကိုကိုယ်ယူနေတယ်ကျွန်တော်အဲ့လိုမြင်ပါတယ
်ကလေးတငယ်တွေအပေါ်နှိပ်စက်ခံရမှုကိုစုံစမ်းစောင့်ကြည့်နေပြီးအစီရင်ခံစာရေးသားနေသူလည်းဖြစ်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုသုတေသနလမ်းညွှန်အဖွဲ့အတွေ့အမှုကိုမျိုးရန်အောင်တင်ကတော့အမျိုးသားလူခွင့်ရေးကော်မရှင်ကိုအရေးယူတင်တယ်လို့မြင်ကြောင်းပြောပါတယ်
အားလုံးလေးဆိုတကယ်စကားရာဇဝမှုဖြစ်နေလို့ပါပဲ။ရာဇဝမှုကိုတိလျက်နဲ့ထိန်ချန်ထားခြင်းဒီပိုင
်းဒါပြင်အရင်သမရဦးသိန်းစိန်လက်ထက်ကပြဋ္ဌာန်းခဲ့တဲ့လူခွင့်ရေးကော်မရှင်ရဲ့အားနည်းချက်တွေကိုလည်းပြင်ဆင်ရမှာဖြစ်တယ်လို့ကော်မရှင်အဖွဲ့ဝင်တွေရဲ့နောက်ခံသမိုင်းကြောင်းတွေအရလည်းကော်မရှင်ကိုပြန်ပြီးဖွဲ့စည်းတင်တယ်လို့ကိုမျိုးရန်အောင်သိန်းကဆိုပါတယ
်။ပြောရင်တော့အကျဉ်းထောင်အကျဉ်းထောင်ကြောက်ဖို့ဥဆောင်ရင်ပေါ့ဗျာနော်။ပုဂ္ဂိုလ်ရေးညာဟိုကျွန်တော်ပြောမယ်ဆိုရင်ကျွန်တော်ကိစ္စကူပေးခဲ့တူပြကျွန်တော်ကတော့မှအပိုင်းချိန်တော့စီမကူပေးလို့ကျွန်တော်မြင့်ကျင်လေအချင်းချင်းတွားပြီးတော့စကားပြောခဲ့ဆုပေးပြီးတော့ကျွန်တော်မြို့ငောင်းငင်းလုပ်ခဲ့တဲ့ပုဂ္ဂိုလ်ပြအဲလိုပုဂ္ဂိုလ်မျိုးလူ့ခွင့်ကော်မရှင်မှာပါနေရတဲ့ထူးဆန်းပွဲပေါ့ကောလို့နော်ကျွန်တော်စစ်စစ်နဲ့မှာဒီပုဂ္ဂိုလ်အနေနဲ့ကျွန်တော်မျိုးစံမျိုးပေါ့နော်လူ့ခွင့်ကြီးကိုခံစားချက်နဲ့နားလဲလူမျိုးပေါ့နောက်တစ်ခါလူ့ခွင့်ကြီးကိုဥပဒေကြောင်းရနားလဲလူမျိုးပေါ့ဒီလိုမျိုးပုံကိုလည်းပေါ်စီတယ်မော်လေလူခွင့်ရေးကိုခံစားချက်နားလဲတဲ့လူမျိုးလူကြီးချက်နားလဲတဲ့လူမျိုးဆိုရင်ဥမာပြေကိုမျိုးကနေလူပုဂ္ဂိုလ်မျိုးပေါ့တာအခုလည်းကောင်းနေဆိုရင်ကြာရှိပါတယ်လူပုဂ္ဂိုလ်မျိုးဥဆောင်တဲ့ကော်မရှင်မျိုးဖြစ်တယ်မော်လေ
မင်းကထုတ်ပြန်တဲ့သမရယုံရဲ့ကြီးညာချက်မှာလဲအခုလိုကလေးငယ်တွေကိုနှင်းပန်းနှိပ်ဆက်တဲ့အင်းဝအချုပ်ဆိုင်ပိုင်ရှင်မိသားစုရဲ့ကျူးလွန်မှုနဲ့ပတ်သက်လို့ကြောက်တရားမျိုးနဲ့ရဲစခန်းကအရေးယူဆောင်ရွက်ခဲ့ပုံကိုပြန်ပြီးစစ်ဆေးဖို့ပြည်ထောင်စုဝန်ကြီးဌာနကိုညွှန်ကြားထားတယ်လို့ညှိနှိုင်းဆောင်ရွက်ပေးခဲ့တဲ့အမျိုးသားလူခွင့်ရေးကော်မရှင်ရဲ့လှုပ်ရက်ကိုလည်းလေ့လာနေကြောင်းဖော်ပြထားပါတယ်။ဆယ်ကျော်သက်အရွယ်မိန်းကလေးနှစ်ဦးဖြစ်တဲ့မဆန်းကေခိုင်နဲ့မတ်တဇင်တို့အပေါ်၅နှစ်နီးပါးညှင်းပန်းနှိပ်ဆက်ခဲ့တဲ့ဆိုတဲ့အင်းဝအချုပ်ဆိုင်ပိုင်ရှင်မိသားစုရဲ့လှုပ်ရက်ကိုလွန်ခဲ့တဲ့3လကရန်ကုန်အခြေဆိုင်မြမနောင်းသတင်းဌာနအယ်ဒီတာကိုဆွေဝင်းကနေစတင်စုံစမ်းသိရှိခဲ့တာပါ။ညပန်းနှိပ်ဆက်ခံရတဲ့မိန်းကလေးနှစ်ဦးနဲ့ပတ်သက်လို့လည်းအင်းဝအချုပ်ဆိုင်ပိုင်ရှင်မိသားစုကိုဥပဒေကြောင်းအရတရားစွဲထားကြောင်းလူမှုကယ်ဆယ်ရေးဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA ကိုပြောဆိုထားပါတယ်ရှင်။